Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော်ဗီအိုအမေရိကန်စံကနေ၂၀၂၀အောက်တိုဘာလ၂၈ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီကနေ၇နာရီအထိလိုင်းလုံးမီတာ၁၉၀ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။
COVID-19ရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ရောဂါကူးစက်ခံရတဲ့လက္ခဏာပြပြမပြပြဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆေးဖို့အရေးကြီးတယ်လို့
WHOကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကူးစက်ရောဂါဆိုင်ရာပညာရှင်မာရီယာဗန်ကတ်ခော့ကချက်စပရီနေ့WHOသတင်းစာရှင်းလင်းပွဲမှာပြောပါတယ်
ဒီယောဂါအတွက်စမ်းသပ်ဆစ်ဆေးမှုတွေကိုယောဂါကူးစက်တဲ့လက္ခဏာမသိမသာပြနေတဲ့သူတွေဒါမှမဟုတ်ယောဂါလက္ခဏာမတွေ့ရသူတွေမှာပါစမ်းသပ်မှုတွေတိုးချဲ့ပြီးလှုပ်ဆောင်မှုလိုအပ်နေတယ်လို့ပြောသွားတာပါယောဂါရှိနေသူတွေကိုပေါ်ထုတ်ရှာဖွေဖို့အတွက်စမ်းသပ်ဆစ်ဆေးမှုတွေလှုပ်ဆောင်ရေးဟာအရေးအကြီးဆုံးဖြစ်ပြီးဒီလိုပေါ်ထုတ်နိုင်မှသူတို့ကိုတိကျခွဲကုသပေးနိုင်မှာဖြစ် ကူးဆက်မှုတိုးလာတာဟာလူစုလူဝေးလောက်တာနဲ့ဆက်ဆံနေကြောင်းနဲ့ဒီလိုဖြစ်စဉ်မျိုးတွေဒီလူစုနဲ့ဆက်ဆံမှုရှိသူမှန်သမျှယောဂလက္ခဏာနည်းနည်းပဲပြသည်ဖြစ်စေလုံးဝမပြသည်ဖြစ်စေစမ်းသပ်စစ်ဆေးမှုလောက်တန်ကြောင်းပြောပါတယ်ယောဂရှိသူတွေနဲ့အမိကဆက်ဆံသူတွေယောဂလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလောက်ဆရာမလုပ်ဘူးလို့ American ကူးဆက်ယောဂထင်းချိုရင်းနဲ့ကာဝေးဆိုင်ရာဗဟိုဌာန CDC ကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးရက်မကြာခင်မှာပဲ WHO ကအခုလိုပြောကြားလိုက်တာပါလာမယ့် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းတဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတွေကိုပါတီကြီးနှစ်စလုံးကကျင်းပကြရမှာပြီးခဲ့တဲ့သတင်းပတ်ကဒီမိုကရက်တစ်ပါတီညီလာခံမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်ခဲ့ကြပြီး Republican ပါတီညီလာခံနောက်ဆုံးနေဖြစ်တဲ့ Jetbrain ညမှာတော့သမ္မတ Donald Trump ကလက်ခံမင်ကွန်းပြောကြားမှာဖြစ်ပါတယ်သမ္မတ Trump ကသမ္မတ Amy တောင်းပန်မျက်ခင်းပြန်မှာမင်ကွန်းပြောကြားမှာဖြစ်ပြီးမင်းကွန်းအပြီးမှာတော့ပြည်သူရင်ပြန်မှာမီးရှူးမီးပန်းတွေပစ်ဖောက်ဖို့လည်းစီစဉ်ထားပါတယ်။ချစ်သမင်းနဲ့မင်းကွန်းပြောကြမဲ့သူတွေထဲမှာအထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell အထက်လွှတ်တော်အမတ် Tom Cotton အောက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Kevin McCarthy နဲ့သမ္မတ Trump ရဲ့သမီး Ivanka Trump တို့ပါဝင်ပါတယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတက်ပြမြောက်နေဖြစ်တဲ့ဗိုလ်တပူးနေညပဲမှာဒုသမ္မတ Mike Pence Maryland ပြည်နယ် Baltimore မြို့ကသမန်ဝင်ဖို့တ်မက်ခန်ရီကလည်းမင်းကွန်းပြောခဲ့တာဖြစ်ပြီးဒီမိုကရက်တစ်ပါတီကလည်းဝင်ရောက်ရှင်ပြိုင်အရွေးခံတဲ့ဂျိုးဘိုင်ဒန်လက်ထက်မှာဆိုအမေရိကန်နိုင်ငံလုံးကျုံစိတ်ချမှုရှိနိုင်မှာမဟုတ်ဘူးလို့တိုက်ခိုက်ပြောဆိုခဲ့တာပါ NATO မဟာမိတ်အဖွဲ့ဟာဘယ်လာရုစ်နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်မှုရှိစေဖို့ထောက်ခံကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်လာရုစ်အရေးကိုအနီးကပ်စောင့်ကြည့်နေကြောင်း NATO အကြီးအကဲ Jens Stoltenberg ကကြေညာနေမှာပြောပါတယ် EU ဥရောပသမဂ္ဂကာကွယ်ရေးဝန်ကြီးတွေရဲ့ဂျာမနီနိုင်ငံဘာလင်မှာကျင်းပမဲ့အစည်းအဝေးမတိုင်ခင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့တွေ့ဆုံပြီးမှ NATO အကြီးအကဲကအခုလိုပြောကြားလိုက်တာပါဂျာမနီဝန်ကြီးချုပ်နဲ့ NATO အကြီးအကဲတို့ဟာအာဖဂန်နစ္စတန်အခြေအနေ Greek နဲ့ Turkey ကြားနယ်မြေအငင်းပွားမှုဆိုင်ရာအပါအဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးခဲ့ကြတဲ့အပြင်ဒီနှစ်အစောပိုင်းမှာအမေရိကန်ကသူ့တပ်တွေဂျာမနီမှာ short ချပြီးပိုလန်မှာတိုးချခဲ့တာနဲ့ပတ်သက်ပြီးလည်းပြောကြားခဲ့ကြတာပါဥရောပမှာအမေရိကန်တပ်တွေရှိနေတာဟာဥရောပလုံခြုံရေးအတွက်ရောအမေရိကန်နိုင်ငံလုံခြုံရေးအတွက်ပါအရေးပါတဲ့အတွက်မဟာမိတ်နိုင်ငံတွေကြားဒီကိစ္စကိုမပြတ်ဆွေးနွေးတိုင်ပင်မှုအရေးကြီးကြောင်းလဲစတိုတန်ဘတ်ကပြောပါတယ်။ဒါအပြင်ဂျာမနီမှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခန်းခေါင်းဆောင်အလက်ဆီနာဗာလနီအစိတ်ခတ်ခံရတဲ့ဆိုတာတန်ခိုးရဖြစ်เสียမလို့ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လဲသူကလိုလားနေတာပါ။ပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းလော်ရာဟာကျေးဇူးပြုနေမှာအမေရိကန်တောင်ပိုင်းလူအီဇီယနာပြည်နယ်ကန်ယူရန်ကိုဝင်ရောက်လာပြီးမိုးရောလေပါမကြုံစဘူးပြင်းပြင်းထန်ထန်တိုက်ခတ်ခဲ့တဲ့အပြင်အန္တရာယ်ကြီးတဲ့နှိုင်းလုံးကြီးတွေကိုပါဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေရှားလာချိန်မှာတော့အချိန်နည်းနည်းကျော့သွားခဲ့တာပါ။မုန်တိုင်းကြောင့်လူအီဇီယနာပြည်နယ်မှာအသက်16နှစ်အရွယ်မင်းကလေးငယ်တူအပါဝင်အနည်းဆုံးလူ4ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဟာရီကိန်းမုန်တိုင်းလော်ရာဟာကျေးဇူးပြုနေနေ့လယ်ပိုင်းမှာလေတိုက်နှုံတနအီကိုမိုင်60ကျော်နဲ့တိုက်ခတ်နေပြီးလူအီဇီယနာပြည်နယ်မြောက်ပိုင်းကိုဥတီရွေရှားနေတယ်လို့အမေရိကန်မိုးလေဝသဌာနကကြေညာပါတယ်။မုန်တိုင်းဟာအားပြော်လာပြီးဖြစ်ပေမဲ့လူအီဇီယနာပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတနွားမှာ မိုးတိထန်စွာရွာသွန်းပြီးလေပြင်းတွေဆက်လက်တိုက်ခတ်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ Hurricane မုန်တိုင်းလာတော့ကုန်းတွင်းပိုင်းကိုဝင်ရောက်လာရလမ်းမှာအပြည့်အစုံအများဆုံးက Lake Charles မြို့ဖြစ်ပြီးစစ်ရုံတစ်ခုပေါ်မှာမီးလောင်ကျွမ်းစေခဲ့တာပါ။American ပင်လယ်ဝက်ဒေတာကယ်ရန်တစ်ချောင်းမှာနေထိုင်သူတွေအတွက် Hurricane Laura ဟာဒီနှစ်ကြာရောက်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာဩဂုတ်လ29ရက်နေ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ညညာချက်အရ COVID-19 လူနာသေ16ရောက်ထပ်ပြီးတွေ့ရှိတဲ့အတွက်ကူးစက်သူစုစုပေါင်း602ဦးရှိပြီဖြစ်ပါတယ်။ဩဂုတ်လ29ရက်နေ့အတွက်ဓာတ်ခွဲနမူနာ1355ခုကိုစစ်ဆေးခဲ့တဲ့အထက်ကထပ်တွေ့တဲ့လူနာတွေကရခိုင်ပြည်နယ်စစ်တွေမြို့က6ယောက်၊ရန်ကုန်တိုင်းမြောက်ကလာမြို့နယ်က2ယောက်၊တင်ငန်းကျွန်းနဲ့ရန်ကုန်မြို့နယ်တွေက1ယောက်စီပါဝင်ပါတယ်။ကျန်တဲ့4ယောက်ကတော့မော်လမြိုင်ရေ၊တောင်ကုန်းနဲ့ကျောက်ပတောင်မြို့တွေကဖြစ်ပါတယ်။မနေ့ကြာသပတေးနေ့အထိယောဂပိုးစစ်ဆေးမှုပေါင်း3,000ကျွဲနီးပါးပြုလုပ်ခဲ့ပြီးအတိပြုလူနာတွေနဲ့ယောဂပိုးကင်းစင်သူ349ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။ရခိုင်ပြည်နယ်အတွင်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်တပြည်နယ်လုံးမှာမလို့အရင်အပြင်းမထွက်ကြဖို့အမိန့်ထုတ်ထားရကနေအခုအခါညမထွက်ရမိန့်ကိုတိုးချဲ့ထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ပြည်နယ်ယောဂထိတ်ချုပ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အခုလက်တော်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာမိမိသဘောဆန္ဒလျောက်ယာယီတာဝန်ထမ်းဆောင်မဲ့ကျန်းမာဝန်ထမ်းတွေမနေ့ဩဂုတ်လ29ရက်နေ့ကအထူးလေယာဉ်နဲ့ရခိုင်ပြည်နယ်စစ်တွေလေစိတ်ကိုရောက်လာခဲ့ပါတယ်။ COVID-19 ကာယောဂါတုံ့ပြန်ဆောင်ရွက်ရေးအဖွဲ့နဲ့ရခိုင်ပြည်နယ်မှာမိမိစန္ဒလျောက်ယာယီတာဝန်ထမ်းဆောင်ကြမဲ့ကျန်းမာရေးဝန်ထမ်းတွေဟာနေပြည်တော်ပဲခူးနဲ့မန္တလေးတိုင်းတို့ကကျန်းမာရေးဌာနတွေမှာတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်း COVID-19 ရောဂါကူးစက်မှု200ကျော်မြင့်တက်ခဲ့တာနဲ့အတူတနင်္ဂနွေလုံးမှာကျောင်းတွေပိတ်ခဲ့တဲ့သတင်းတွေကြောင့်ထိုင်းနယ်စပ်လုံခြုံရေးအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်ကိုသတိထားစောင့်ကြည့်လာနေကြပြီးနယ်စပ်အဝင်ထွက်တွေကိုတင်းကျပ်လိုက်ပြီးဖြစ်ပါတယ်။အထူးသဖြင့်မဲဆောက်ကနယ်စပ်ဂိတ်တွေနဲ့မွန်ခရိုင်တွေစီကိုသွားတဲ့လမ်းတွေကိုတိတိကျကျစစ်စစ်သွားဖို့ရှိတယ်လို့ထိုင်းအာဏာပိုင်တွေကကိုကပီ Bangkok Post သတင်းစာကပြောပါတယ်။မဲဆောက်မြို့ဟာထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံရန်ကုန်မြို့နယ်အဓိကချိတ်ဆက်ရာမြို့ဖြစ်တယ်လို့တောင်ရင်မြစ်ပဲချတာဖြစ်ပါတယ်။ထိုင်းနိုင်ငံတက်ခရိုင်နဲ့ရှီလျားတဲ့နယ်တပိတ်ရှိတာကြောင့်မြစ်ကိုပြတ်ကျော်ဝင်ရောက်ပြီးထိုင်းနိုင်ငံမှာလှုပ်ရှားဖို့အတွက်တရားမဝင်ဝင်ရောက်ဖို့လွယ်ကူတဲ့နေရာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်အဝင်အထွက်တင်းတင်းကြပ်ကြပ်စစ်ဆေးဖို့အစီအစဉ်အသေးစိတ်ကိုနရစ်စွမ်လုံခြုံအဖွဲ့တပ်မှုဘုံကျုပ် ukraine.com ကတောက်ကြနေမှာရှင်းလင်းပြောကြားမှာဖြစ်ပါတယ်။American နိုင်ငံကပါတာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေကိုအွန်လိုင်းကနေမနေ့ကြတာပတင်းတွေကဆွေးနွေးခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီအွန်လိုင်းကဆွေးနွေးပွဲကို USCIRF ရဲ့ဒုတိယသဘာဝတည်အန်ဒူရီမာဘဂဘာနဲ့ကော်မရှင်နာနာဒီမာအန်ဇာရိုဦးဆောင်ဆွေးနွေးတာဖြစ်ပါတယ်။သူတို့နဲ့တူ American Holocaust အထိမ်းအမှတ်ပြတဲ့ USHMM ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ဟန်တာရေးဌာန Director Naomi Kikola နဲ့သူတည်တည်ဒေါ်ဝေဝေနုတို့အပြင်ဗမာရိုဟင်ဂျာအဖွဲ့အစည်း UK ဥက္ကဋ္ဌဦးထွန်းခင်တို့လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးကနေတစဉ်ရိုဟင်ဂျာအကြမ်းတဲဖြစ်ရှိရေးနဲ့မြန်မာစစ်တပ်ကောင်းဆောင်တွေတာဝန်ခံလာစေရေးအတွက် American မူဝါဒချမှတ်ရေးဆွဲသူတွေကိုအကြံပြုတိုက်တွန်းချက်တွေဆက်လက်ပေးရသွားမှာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကလည်း USCIRF ကရိုဟင်ဂျာချက်တဲ၃နှစ်မြောက်နှစ်ပတ်လည်ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်မှာရိုဟင်ဂျာကိစ္စမြန်မာအစိုးရတာဝန်ယူလာစေရေးဆောင်ရွက်ပေးဖို့နဲ့ရိုဟင်ဂျာတွေပေါ်ကျွလွန်တဲ့ကိစ္စကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်သုံးလုံးပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာအစိုးရကမြန်မာနိုင်ငံတည်းလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးနောက်ပိုင်းဖြစ်ထွန်းလာခဲ့တဲ့ကမ္ဘာတလောလွတ်လပ်ပြီးပွင့်လင်းတဲ့စနစ်ဟာအင်ဒိုပစိဖိတ်ဒေသအတွင်းကစီးပင်းစီးကမ်းမလိုက်နာတဲ့တရုတ်နိုင်ငံရဲ့အပြုအမူတွေရဲ့အတိုက်အခတ်ကိုခံရပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးမာခ်အက်စပါကသတိပေးလိုက်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားတက်ရောက်ဖို့ဂွမ်နဲ့ပလောကျွန်းတွေကိုမတော်ရောက်မီအင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ရှီယာဟာဝိုင်အီမှာဝန်ကြီးအက်စပါကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသဟာအင်အားကြီးနိုင်ငံတွေ ရှင်ပြိုင်ရာဒေသဖြစ်ကြောင်းနဲ့နိုင်ငံတကာလက်လက်ခွင့်ကိုချိန်ချောင်းနေတဲ့နိုင်ငံတွေကိုစိုးစိမ်းမြအလျှော့မပေးဘူးလို့လည်းသူကပြောပါတယ်။တရုတ်ပြည်သူလူမျိုးရေးတပ်ဟာ27ရာစုလည်းမှကမ္ဘာစင်တန်းရှိတဲ့စစ်တပ်ဖြစ်လာဖို့ခင်ဗျောင်အသေးအတန်ကြိုးပမ်းနေပြီးဒါတောင်နဲ့အရှေ့တရုတ်ပင်လယ်ပြင်တွေအပါအဝင်တရုတ်အစိုးရဂျိုးစီဘွားရှိတယ်လို့သတ်မှတ်ထားတဲ့ဗန်နီယာမျိုးမှမဆိုရန်စတဲ့လူရဲတွေရဲတင်းတင်းလှုပ်လာမှတန်တရားရှိစရာမလိုဘူးလို့လည်းသူကပြောပါတယ်။သတ္တပိတိကတော့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဂေးကအမေရိကန်နိုင်ငံဟာတင်းမမှုတွေမြင့်တက်လာအောင်နဲ့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါဖို့ရန်စနေတယ်လို့မီဒီယာတွေကိုပြောပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲကနေရာတော်တော်များများကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပြီးကျွန်းတူတွေတိစောက်တယ်လို့စစ်လေယာဉ်တွေနဲ့လက်နက်တွေလည်းတပ်ဆင်နေတာဖြစ်ပါတယ်။အဲ့ဒီပင်လယ်ထဲကနေရာတွေကိုတခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။American လက်လီယောင်ဆိုင်လုပ်ငန်းကြီး Walmart က Microsoft နည်းပညာကုမ္ပဏီနဲ့ပူးပေါင်းပြီး TikTok Video Application ကိုဈေးပြိုင်ပွဲယူသွားမယ်လို့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတ Donald Trump ကမြို့သားလူကြုံရေးအကြောင်းပြချက်နဲ့ American ကုမ္ပဏီတွေ45ရက်အတွင်း TikTok ရဲ့မိခင်ကုမ္ပဏီ Biden နဲ့စီးပွားရေးဆက်ဆံမှုတွေရပ်ဆိုင်းရမယ်လို့ဩဂုတ်6ရက်နေ့ကသမ္မတမိတ်ထုတ်ပြန်ထားခဲ့တာဖြစ်ပါတယ်။သမ္မတ Trump ရဲ့အမေကအမေရိကန်နိုင်ငံအတွင်းက TikTok လုပ်ငန်းတွေကို American company တစ်ခုကိုမဖြစ်မနေရောင်းဖို့ရည်သတ်မှတ်ပေးလိုက်တယ်လို့ဖြစ်ခဲ့တာပါအခုလို American company တစ်ခုပေါင်းပြီး TikTok video application ကိုဝယ်ယူနိုင်ရင် TikTok အသုံးပြုသူ American တွေကိုစိတ်ကျေနပ်စေမှာဖြစ်တယ်လို့ American ဆိုရရဲ့စိုးရိမ်မှုတွေကိုရော့ပါးစေနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Walmart က AFP သတင်းကိုပြောပါတယ်တစ်ချိန်တည်းမှာပဲ TikTok အလုံးပူဆောင်ရာရှိချုပ် Kevin Mayer ဂျာဒူကနှုတ်ထွက်သွားကြောင်းဗိုလ်ဒုံးတွေကကြေညာလိုက်ပါတယ် Disney အမှုဆောင်ရာရှိချုပ် Hong Mayer ဟာပြီးခဲ့တဲ့မေလတုန်းကစပြီး TikTok company မှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာတောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တရုတ်နိုင်ငံယူနန်ပြည်နယ်ကျေကောက်မြို့ထဲကမြန်မာလူမျိုးပိုင်ကုန်စည်ပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားအစုဆက်လုံးမသာလုပ်ငန်းလုပ်ခွင့်ပြုတော်မယ်လို့တရုတ်ဘက်ကကြေညာချက်ထုတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါတရုတ်ကျေကောက်မြို့ထဲကမြန်မာလူမျိုးပိုင်ရဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပိတ်သိမ်းပေးဖို့နဲ့လုပ်ငန်းဆက်လက်လေပတ်မယ်ဆိုရင်တရုတ်လူမျိုးတယောက်ကိုအစုဆက်ထည့်ပြီးမှပြန်လုပ်ခွင့်ပြုမယ်လို့တရုတ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။မလိုက်နိုင်ရေးယူမယ်လို့လည်းတရုတ်မြန်မာနှစ်ဘာသာနဲ့ရေးသားထားတဲ့စာမျက်နှာ9မျက်နှာပါရေးညွှန်ကြားချက်ကိုမြန်မာလုပ်ငန်းရှင်တွေထံယူနန်အာဏာပိုင်တွေကပေးပို့ခဲ့တာဖြစ်ပါတယ်။မူဆက်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကတော့တရုတ်အာဏာပိုင်တွေရဲ့အင်ကာနေကထုတ်ပြန်လိုက်တဲ့ကြေညာချက်ကိုလက်မခံနိုင်ကြောင်း VOA ကိုပြောပါတယ်
ဟုတ်တယ်ကြမြန်မာနိုင်ငံတော့လက်မခံဘူးသူတို့ဒီတရုတ်နိုင်ငံသားပါမဆိုနိုင်ငံရှောက်နေတာဒါပေမဲ့တရုတ်နိုင်ငံသားကိုလည်းသူတို့ကဒီအသိရှင်အနေနဲ့ကျွန်တော်90ရာခိုင်နှုန်းဖြတ်ဖို့သတ်မှတ်ချက်ပေးရတယ်ဒါနဲ့သူတို့ကအဲ့လိုသတ်မှတ်ချက်တွေနဲ့ထုတ်ခိုင်းတာပြအဲ free trade ဆိုတာကျွန်တော်တို့ဒီနိုင်ငံနေပြီးလုံးလုံးကြတာဖြစ်တဲ့ဆိုရင်ကျွန်တော်တို့လက်ခံလို့မရဘူးဗျာနော်အဲ့ဒါတွေကိုကျွန်တော်လက်ခံလိုက်ရင်ကျွန်တော်လည်းလုံးလုံးလို့မရဘူး
ညွှန်ကြားချက်နဲ့ပတ်သက်ပြီးမြန်မာကုန်စည်ပို့ဆောင်ရေးအသင်းတွေကတရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းမှုပြင်ဆင်နေကြပါတယ်တရုတ်နိုင်ငံကတောင်ရှိသူတွေနဲ့ဆွေးနွေးရတဲ့အခါကွန်ကရစ်လုပ်ငန်းလိုင်စင်ကိုမြန်မာနိုင်ငံသားမှတ်ပုံတင်တဲ့လုပ်ငန်းလျှောက်ခွင့်ပြုဖို့ကွန်ကရစ်တောင်ရှိသူအာမခံနဲ့မြန်မာလုပ်သားတွေထားရှိခွင့်ပြုပေးဖို့တရုတ်နိုင်ငံရဲ့စီကံချက်တွေအတိုင်းစစ်ဆေးပြီးလူဝင်လူထွက်ခွင့်ပြုပေးနိုင်ဖို့အပါအဝင်အချက်၅ချက်ကိုတင်ပြဖို့ရှိရလို့လဲမူဆက်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကပြောပါတယ်တရုတ်ပြည်ကအိမ်ဆောင်ပစ္စည်း၊လျှက်စစ်ပစ္စည်း၊အထည်အလိတ်၊စားတောက်ကုန်နဲ့အခြားအထွေထွေပစ္စည်းတွေကိုမြန်မာပိုင်နဲ့ကုန်ကားဂိတ်တွေကတဆင့်မြန်မာပြည်တွေကိုပို့ပေးနေတာဖြစ်ပါတယ်။တရုတ်ပြည်ကျဲကောင်မြို့ထဲမှာမြန်မာနာမည်နဲ့ကုန်စည်ပို့ဆောင်ရေးဂိတ်က100ကျော်ရှိပြီးဒါကိုယူနန်အစိုးရကလုပ်ငန်းလိုင်စင်ချပေးထားတယ်လို့ကြားသိတဲ့အခွန်ကိုလည်းပေးရပါတယ်။တရုတ်နိုင်ငံတွင်းမှာရှိနေပေမဲ့လည်းမြန်မာပိုင်ဂိတ်တွေဖြစ်လို့ပြည်တွင်းကိုတရုတ်ကုန်တွေပို့တဲ့အခါမှာအဆင်ပြေနေရဖြစ်ပြီးအခုလိုမြန်မာတဝူးတဲ့ပိုင်ဆိုင်မှုကိုလက်မခံတော့ကြောင်းပြောလိုက်တဲ့အတွက်အခက်ခဲတွေကြုံလာနိုင်ကြောင်းမူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကဝေဖန်လိုက်ပါတယ်
။ပြည်တွင်းနိုင်ငံသားပြည်တော်ကြီးခြေရာထဲမှာဂိတ်တွေဆက်လက်ဖွင့်ပေးပြီးလဲဆိုပြီးတော့ဒီလိုဆိုတာအမိတ်ထွက်လာတယ်ဒီ။အဲ့ဒါဆက်ရက်ဒီမှာဆောက်ကပြရမယ်။ဘယ်နဲ့ပြောင်းရမလဲ။ဒီလိုနိုင်ငံသားကဆက်ဆက်လုပ်ရမယ်ဆိုတော့တက်ကုတ်ပူကြီးကထုတ်ပြန်ပေးလိုက်တဲ့ပုံစံပေါ့။အဲ့ဒါတော့မကောင်းဘူးကွာမလို့တင်တော့တာပ
ေါ့။တရုတ်တောင်ရှိသူတွေထုတ်ပြန်တဲ့ကြေညာစာထဲမှာမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေပါဝင်တယ်လို့တရုတ်လုပ်ငန်းရှင်တွေအနေနဲ့လည်းမြန်မာလူသားကိုပေါက်ဖော့ကတ်လို့ခေါ်တဲ့ယာယီနေထိုင်အလုပ်လုပ်ခွင့်လက်မှတ်မရှိဘဲထိမ့်သိမ်းထားရင်တန်ငွေအများများပေးဆောင်ရမယ်လို့လည်းရည်သားထားပါတယ်။ ဩဂုတ်လ17ရက်ကလည်းတရုတ်အစီပိုင်းစမ်းတုံးပြည်နယ်ကအသားထုတ်လုပ်တဲ့စက်ရုံနှစ်ခုကမြန်မာလူသား900လောက်ကိုတရုတ်ရဲအများပြားကဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ဆေးမေးမြန်းခဲ့ပါတယ်မြန်မာတရုတ်နှစ်နိုင်ငံဟာအင်ကြီးချင်းနိုင်ငံတွေဖြစ်တဲ့အတွက်ကုန်သွယ်ရေးနဲ့လုံသားစီလုံမှုအဆင်ပြေအောင်နှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်သင့်ပြီလို့ကုန်သွယ်အတိုင်းဝန်ကပြောနေကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာပါ
။ VOA American အတိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမထွန်ပါ။လူတွေနဲ့ဆန်းသက်တဲ့ဆန်းသက်မှုအဆင့်3ကိုရောက်ရှိလာပြီး COVID-19 ရောဂါကာကွယ်ဆေးတွေထုတ်လုပ်နေတဲ့ဆေးကုမ္ပဏီတွေတဖြည်းဖြည်းပိုများလာနေပါတယ်။အဲ့ဒီအထက်တရုတ်ဆေးကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံကတရုတ်ဆေးကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အင်ဒိုနီးရှားတို့ကိုယ်တိုင်ထုတ်လုပ်တဲ့ကာကွယ်ဆေးရနိုင်မယ်လို့လည်းမျှော်လင့်နေတဲ့အကြောင်း VOA သတင်းတောက် Randy Wisser Sana ကဂျကာတာမြို့ကနေသတင်းပေးပို့ထားပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာပြည်နယ်ဘန်နောင်းမြို့မှာ COVID-19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေတာအဆင့်3ကိုရောက်လွန်နေပါပြီ။အများမျှော်လင့်နေတဲ့ဒီကာကွယ်ဆေးကိုတရုတ်ဆေးကုမ္ပဏီ Sinovac နဲ့ပူးပေါင်းထုတ်လုပ်နေတာဖြစ်ပါတယ်။ Sinovac ကဘရာဇီး၊ဘင်္ဂလားဒေ့ရှ်နဲ့အာရဗ်စော်ဘားများပြည်ထောင်စု UAE နိုင်ငံတို့မှာလည်းကာကွယ်ဆေးစမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့စမ်းသပ်အလျောက်စမ်းသပ်ဆေးအထူးခံသူ 1,600 ကျော်နဲ့စမ်းသပ်နေတာဖြစ်ပါတယ်။အဲ့ဒီအထက်အနောက်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှူးRed One Camille there ပါပါတယ်ဒေသခံတက္ကသိုလ်တခုဖြစ်တဲ့ပန်ဂျာဂျာရန်တက္ကသိုလ်ကသူတို့နောက်တစ်ခွဲကအလုပ်တွေကိုတာဝန်ယူလုပ်ကိုင်ပေးနေပါတယ်ပန်ဂျာဂျာရန်တက္ကသိုလ်ကအက်ဒီဖတ်တယာနာက
နက်ကီတာလီယာဒလမ်နမ်ဘူရ
န်ကွေစီအလုပ်ဖြစ်မဖြစ်စမ်းသပ်ဆေးထိုးထားတဲ့သူတွေကို6လစောင့်ကြည့်ပါမယ်စန္ဒအလျောက်ဆေးထိုးခံသူတွေဆေးနှက်ခါထိုးဖို့လိုပါလေပြီးတော့သူတို့ကိုပုံမှန်တယ်လီဖုန်းဆက်ပြီးစောင့်ကြည့်မေးမြန်းသွားပါမယ်သူတို့နေနေလို့မကောင်းဘူးဆိုရင်ကျွန်တော်တို့အဖွဲ့ကိုအချိန်မရွေးဆက်သွယ်နိုင်ပါလိမ့်မယ်။
Sukara Lawani တူတကန်ချာရာ
ဆန္ဒအလျောက်စီထိုးခံသူတွေကဗန်တောင်းမြုပ်ကန်တွေဖြစ်ပါတယ်။အသက်16နှစ်ကနေ59နှစ်အတွင်းရှိကြပြီးနာရာရှည်ရောဂါမရှိသူတွေဖြစ်ပါတယ်။သူတို့ကိုနောက်6လအတွင်းဒီနေပြည် area ထဲမှာပဲနေဖို့ပြောထားပါတယ်။ဆန္ဒအလျောက်စီထိုးခံသူတွေကအခမဲ့ဆေးအာမခံတွေရရှိပြီး COVID-19 ဆန္ဒဆစ်ဆစ်မှုလည်းခံယူရပါတယ်။စံသက်ခံတဲ့အတွက်အခကျေးဝေတော့မရကြပါဘူး။လာမယ့်ဇန်နဝါရီလမှာစံသက်မှုအဆင့်3ပြည်စီမယ်လို့မှန်းထားပါတယ်။ပြီးရင်အင်ဒိုနီးရှားဆေးကုမ္ပဏီ BioPharma ကဆေးထုတ်လုပ်မှုကိုတာဝန်ယူသွားမှာဖြစ်ပါတယ်။
အစပိုင်းမှာထိုးဆေးသန်း100ထုတ်ဖို့စီစဉ်ထားပါတယ်2021ကစပြီးထိုးဆေးသန်း250ထိနှစ်တိုင်းထုတ်သွားနိုင်ဖို့မှန်းထားပါတယ
် BioPharma Company ကဘမ်ဘာခယန်တိုပြောသွားတာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံကလူဦးရေသန်း260ရှိပြီးကမ္ဘာမှာသရုပ်တမြောက်လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်နှစ်စဉ်ထိုးဆေးအနည်းဆုံးသန်း350လိုအပ်မယ်လို့ဆေးဘက်ဆိုင်ရာပညာရှင်တွေကပြောပါတယ်ဒါကြောင့်ပဲအင်ဒိုနီးရှားတို့သူတို့ကိုယ်တိုင်ကာဝတ်ဆေးထုတ်လုပ်နိုင်အောင်ကြိုးစားနေတာလည်းဖြစ်ပါတယ်။
Corona Bloom Tentu
ပြပကတင်သွင်းတဲ့ထိုးဆေးတန်း350တဲ့ရနိုင်ဖို့ကတိတ်ပြီးမဖြစ်နိုင်ပါဘူး။သူတို့ကတခြားလိုနေတဲ့နိုင်ငံတွေကိုလည်းစီးပွားရေးရပဲဖြစ်ဖြစ်ကူညီပေးတာပဲဖြစ်ဖြစ်ပို့ပေးဖို့ကရှိနေမှာပါ။ကာကွယ်ဆေးရဲ့အောင်မြင်မှုဆိုတာကစင်စစ်မပြရနိုင်မှုအပေါ်မှာမူတည်နေပါတယ်။ဆစ်စမပြရရနေမှုကအရေးအကြီးဆုံးအချက်ဖြစ်ပါတယ်
။ Twin Jin Tiu Professor Aman Subandrio ပြောသွားတာဖြစ်ပါတယ်။ဒီလိုစဉ်ဆက်မပြတ်ရနေနိုင်မှုအတွက်ဂျကာတာအခြေစိုက်ဇီဝမော်လီကျူးသုတေနတာဖွဲ့ခန့်တခုကဒေသတွင်းကိုဗစ် -19 ကူးစက်ခံရသူတွေဈေးကနေရယူထားတဲ့သူတို့ကိုယ်ပိုင်ကာကွယ်ဆေးသတိမျိုးစေ့တွေကိုစမ်းသပ်နေပြီဖြစ်ပါတယ်။တက္ကရ2022ခုနှစ်မှာအင်ဒိုနီးရှားတို့ကိုယ်တိုင်ကာကွယ်ဆေးထုတ်လုပ်ဖို့မျှော်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်ရဲမတော်ပါ
သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယသက်တမ်းရွေးကောက်ပွဲစည်းရုံးရေးမှာအဓိကဆောင်ဖို့ကငြိမ်ဝှက်ပြပြရေးဖြစ်ပါတယ်။ဒါဟာဒီသတင်းပတ်မှာကျင်းပတဲ့ Republican Party ညီလာခံရဲ့အဓိကအကြောင်းအရာလည်းဖြစ်ပါတယ်။နိုင်ငံနှံ့ဖြစ်နေတဲ့လူမျိုးရေးခွဲခြားမှုစန့်ကျင်ကောက်ကွက်ပွဲတွေနဲ့အတူဖြစ်ပေါ်လာတဲ့ရုံရင်းဆန့်ကပ်မှုတွေနဲ့ဖြစ်လို့ဖြစ်စီလုံရက်တွေပေါ်ပိုးပြီးတော့အာရုံစိုက်တဲ့သဘောပါပဲ။သမ္မတထရမ့်ကိုထောက်ခံသူတွေကဒီအခြေအနေပေါ်လူထုလုံခြုံရေးနဲ့ပတ်သက်လို့အန္တရာယ်ကြီးထွားလာနေတယ်လို့ဘာကြောင့်ရှုမြင်ကြသလဲဆိုတာနဲ့ပြိုင်ဘက်ပါတီဘက်ကတော့ဒါဟာနိုင်ငံရဲ့အကြက်တဲကိုခုလုံးလုပ်ပြီးနိုင်ငံရေးအသုံးချတာလို့ဘာကြောင့်ပြောနေကြသလဲဆိုတာ VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါစွန်လတွင်ကစိန့်လူးဝစ်မြို့မှာ Black Lives Matter စန္ဒပြသူတွေခြံဝင်းတကားခတ်ထားတဲ့အိမ်ယာတစ်ခုထဲကနေဖြတ်သွားတဲ့အချိန်စန္ဒပြသူတွေကိုတနက်နဲ့ချိန်ခဲ့တဲ့လူကုန်တန်းလင်များကို Republican Party ညီလာခံမှစကားပြောတာတွေ့ခဲ့ရပါတယ်Mark McGlusky ကထရမ့်ကိုထောက်ခံတဲ့သူပါ
Not a single person in the out of control mob you saw at our house was charged with
ဒီလိုလိုဒိတ်ကိုမရှိခြင်းတာကိုခင်ဗျားတို့လည်းမြင်ခဲ့ကြပါတယ်သူတို့ဘသူတွေလဲကျွန်တော်တို့ကဘလူလူလဲဆိုတာလည်းသိကြပါတယ်အခုကျတော့ကိုယ်ရင်ကိုယ်ကောက်ရအောင်ရာဇဝတ်ပြမှုနဲ့ကျွန်တော်တို့တရားစွဲခံခဲ့ရပါတယ
်သူတို့ကိုအစိုးရရှင်တွေကတရားမဝင်လက်နဲ့ကန်ဆာမှုနဲ့တရားစွဲခဲ့ပါတယ်ဒီဖြစ်ရပ်ကိုဂိုင်ပြီးထရမ့်ရဲ့မဲဆွေစီယုံရေးဖွဲ့ကလူမျိုးရေးတရားမျှတမှုကန့်ကွက်ပွဲတွေပြန့်ပွားလာနေတာဟာပြည်သူလူထုရဲ့လုံခြုံရေးအတွက်အန်ဒီရဲ့ပိုကြီးလာနေတဲ့ဆိုပြီးအခိုင်အမာပြောဆိုနေကြတာဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲဝစ်ကွန်ဆန်ပြည်နယ်ကနိုရှာမြို့မှာလူပြူရာရှိတယောက်ကလူမဲမျိုးသားတယောက်ကိုသူ့ရဲ့ကလေးရိရှိမှာပဲပြစ်ခတ်ခဲ့ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စံတာပြသူတွေကမြို့လေကဆိုင်တွေကိုလူရက်မိရှုခဲ့ကြပါတယ်ဗုဒ္ဓဦးနေစောပိုင်းမှာလူ3ယောက်တနက်ပြစ်ခံရပြီး2ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာပါဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုင်ဒန်ကစနစ်တကျလူမျိုးရေးခွဲခြားမှုလို့ပြောရင်ရက်တပ်ဖွဲ့ပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ပါတယ်ဒါအပြင်အကြမ်းဖက်ကန့်ကွက်မှုတွေကိုလည်းလူသိရှင်းချရှုတ်ချခဲ့သလိုရဲဌာနအတွက်အသုံးစရိတ်လျှော့ချမယ်ဆိုတာကိုလည်းစန့်ကျင်ပါတယ်ဒါပေမဲ့ Republican Party ညီလာခံကိုယ်စားလှယ်တွေကတော့ Joe Biden နဲ့သူ့ပါတီဟာလူမျိုးရေးခွဲခြားမှုဆန့်ကျင်ပြီးအကြမ်းဖက်သူတွေဘက်ကိုလိုက်တဲ့ African American တွေရဲ့ထောက်ခံမှုရဖို့ရက်တပ်ဖွဲ့ဝင်တွေကိုဆန့်ကျင်တယ်လို့ပြောနေကြတာပါ Kimberly Delfoli က Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအရာရှိပ
ါ Dismantle and destroy America's law enforcement
သူကရဲတပ်ဖွဲ့ကိုဗတ်ချက်တွေရှော့မယ်တစားတစားနဲ့စနစ်တကျဖျက်သိမ်းမယ်နောက်ပြီးတော့အမေရိကန်ရဲ့တရားဥပဒေစိုးမိုးရေးကိုဖျက်ဆီးပစ်ကြပါလိမ့်မယ်တကယ်လို့များရှင်တို့ဒုက္ခရောက်ပြီးတော့ရဲတပ်ဖွဲ့အကူအညီလွန်ရင်ဒီမိုကရက်တွေကိုအာမခိုကြပါနဲ့
ငြိမ်ဝှက်ပြပြရေးဆိုတာဟာ Republican Party အတွက်အောင်ပွဲရဆောင်ပုဒ်တစ်ခုပါ1968ခုနှစ်ကသမ္မတ Richard Nixon လည်းပဲလူမျိုးရေးခွဲခြားမှုနဲ့ဗီယက်နမ်စန့်ကျင်ရေးပြဿနာတွေကြားမှာပြည်သူလူထုလုံခြုံရေးကိုအကာအကွယ်ပေးမယ်ဆိုတဲ့ခရီးနဲ့အနိုင်ရခဲ့ဘူးပါတယ်။နိုင်ငံရေးလှစ်လာသုံးသပ်သူ Lanin Erickson ကအခုလိုပြောပါတယ
်။ He's the incumbent.So if there's chaos going on right now he's
အခုလက်ရှိဖြစ်နေတဲ့ဗျမ်းပဒါအခြေအနေတွေလို့ဖြစ်လာပြီးဆိုရင်သူကဒါကိုအပြစ်ပြောဖို့ပဲတက်တယ်။တာဝန်ယူပြီးဖြေရှင်းပေးမယ်လူစားတော့မဟုတ်ဘူး။
ဇွန်လတဲ့တုန်းကအင်ဖြူရရှိမှာငင်းငင်းချမ်းချမ်းစန္ဒပြနေတဲ့သူတွေကိုအထူးတပ်ဖွဲ့တွေကမျက်ရည်ယိုဒဏ်ငွေနဲ့အင်အားသုံးပြီးရှင်းလင်းခဲ့တာကြောင့်လဲသမ္မတ Trump ကိုဝေဖန်နေကြတာပါဒါတွေမကစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားထိတ်တိုက်တွေ့နေကြတဲ့တခြားမျိုးတွေကိုလည်းသမ္မတကအထူးတပ်ဖွဲ့တွေစိတ်လွတ်ခဲ့ပါသေးတယ်သမ္မတ Trump ဟာငြိမ်ဝှက်ပြပြရေးဆိုတာကိုပြန်ပြီးတော့ဖိပြောလာတာဟာစီးပွားရေးပိုင်းလှုပ်ဆောင်ချက်တွေပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ရက်တွေကိုထောက်ပြပြီးအာဖရိကန်အမေရိကန်တွေရဲ့မဲကိုရဖို့ကြိုးစားချက်တွေပေါ်ဖုံးလွှမ်းနေတယ်လို့နိုင်ငံရေးသိပ္ပံပါမောက်ခ Matt Grossman ကပြောပါတယ်
It really is a big switch here to now go back to your traditional
ဒါကရသဝကျောင်းလို့ရတဲ့ပေါ်အစင်လာအဖင်ဒီနေ့မှာဂိုင်းတွေတဲ့ဘက်ကိုအကြီးကျယ်ပြန်ပြောင်းသွားတာဖြစ်ပြီးထောင်ထဲထည့်မယ်ဆိုတဲ့သဘောထားမျိုးပါပဲ
ငြိမ်ဝှက်ပြပြရေးကိုသမ္မတ Trump ကဖိပြောလာနေတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဘေးအပေါ်သူ့အစိုးရရဲ့ဂိုင်းတွေဖြစ်ရှင်းမှုမအောင်မြင်တာကနေအာရုံလွှဲဖို့ကြိုးစားတာလို့ဒီမိုကရက်တွေကပြောကြပါတယ်ဒါပေမဲ့သူ့ကိုထောက်ခံတဲ့သူတွေကတော့ဒါဟာနိုင်ငံတွင်းလူမျိုးရေးဆိုင်ရာမတည်ငြိမ်မှုတွေအပေါ်လူထုရဲ့စိုးရိမ်မှုပိုကြီးထွားလာနေတာကိုထင်ဟပ်တာဖြစ်တယ်လို့တုံ့ပြန်ကြပါတယ်ကျွန်မခွာညိုပါရှင်
ပရက်စနာဒုဆလပီတပမီဒီယာရဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မူရင်းအုံနှုံတိုင်းသူနှုတ်ဖော်ပြလိုရတယ်။ကျွန်တော်ကြော်စမ်းတာပါ။စိတ်ကောင်းချိတ်ပြီးခွေးသားရောင်ခြင်းဆိုတဲ့ကောင်းစဉ်နဲ့ David Scott Mathiasin ရေးတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်။အကြိမ်ကြီးပြီးဆုံးသွားတဲ့ UPC ညဉ့်ညံရေးဆွေးနွေးပွဲဟာ NLD ကိုရွေးကောက်ပွဲမှာထောက်ခံမှုရရှိစေဖို့ရည်ရတာဖြစ်တယ်လို့ဆိုပါတယ်။အနာဂတ်အစိုးရဖွဲ့စည်းရေးအတွက်ဖြစ်နိုင်ခြေအခြေအနေဆိုတဲ့ချက်နှစ်ခုသဘောတူခဲ့ကြတဲ့ဆိုပေမဲ့တိုင်းဒလနဲ့ကိုင်းအဖွဲ့အစည်းတွေတဲကညီညာရေးသမားတူဦးကတော့သူတို့ဟာကြက်နေတဲ့ဆယံတရားရဲ့အင်ဂျင်နီယာတွေသာဖြစ်တယ်လို့ပြောကြောင်းဖော်ပြပါတယ်ဒီညီညာရေးဆွေးနွေးဘက်ဟာလုပ်ပြီးသားကိုရလက်သစ်တွေပေါ်ထွက်လာလိမ့်မလားဆိုပြီးထက်ကတည်းကပြုလုပ်နေတဲ့ရည်စရာကိစ္စသာဖြစ်ပါတယ်ညီညာရေးဖြစ်စဉ်ဟာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံရသူတွေလိုပဲစာကလေးကမရွက်မဆောင်သာဖြစ်ကိုဖြစ်လာမဲ့အခြေအနေတွေအများကြီးရှိခဲ့တာပါတဲ့အဲ့ဒီထက်မှဘာရီပါလဲဆိုတော့ စစ်တပ်ရဲ့ခေါင်းမာမှု NLD ရဲ့မယိုးသားမှုတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းမညီညွတ်မစည်းရုံးမှုရခိုင်ပြည်နယ်အစ်စ်ပွဲအခြေအနေနဲ့နောက်နိုင်ငံကအလှူရှင်တွေရဲ့ပတ်သက်မှုတွေလည်းပါဝင်တယ်လို့ဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမြောင်းနိုင်ဟာညီညာရေးစကားပြောပြီးတချိန်တည်းမှာပဲတိုင်းဒေသလက်နက်ကိုင်အဖွဲ့ပေါင်းစုံကိုစစ်တိုက်နေပါတယ်။ညီညာရေးဆွေးနွေးပွဲတွေမှာသူပြောတဲ့မင်ကွန်းတွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့ကိုအပြစ်တင်ထားတာတွေကြီးပဲဖြစ်ပါသလား။သူဟာသူတစ်ဖက်သက်အပြစ်ရဆဲရေးကိုကြီးညာတယ်တူးချက်တယ်ဒါပေမဲ့အဲ့ဒီထဲမှာစစ်ချိန်အမြင့်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မပါဘူးလို့လည်းထောက်ပြပါရတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းရဲ့အနေနဲ့စိတ်ကောင်းချိန်ပြီးခွေးသားမယောင်ရနဲ့လို့ပြောပြီးတပ်မတော်ကတော့အပြစ်ရဆဲတဲ့ဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ဆိုပါရတယ်။ပန်ပိုးထောက်ပံ့ငွေအများအပြားနဲ့2015မှာဖွဲ့စည်းခဲ့တဲ့ GMC ခေါ်ပူတွဲကြီးကြပ်မှုကော်မတီဟာလည်းအဖက်ဆင်မရတဲ့ကြဆုံမှုတရတာဖြစ်ပါတဲ့။ဒေါအောင်ဆန်းစုကြည်ရဲ့မင်းကွန်းတွေကိုကြည့်မယ်ဆိုရင်လဲပြန်လဲသိမြရေးကိုဥတီတာတဲ့ရွေးကောက်ပွဲမှာသူတို့ကိုထောက်ခံစီခြင်းတဲ့သဘောဆက်ရောက်စီတဲ့သစ္စာရှိကြဖို့အလုပ်ကြိုးစားလုပ်ကင်ကြဖို့ဆိုတာမျိုးတွေဖြစ်နေတယ်လို့လည်းသူကရေးပါတယ်။ NRPC လို့ခေါ်တဲ့ပြန်လဲသိမြရေးနဲ့ငင်းငင်းရေးအဖွဲ့ဆိုတာကလည်းနိုင်ငံတော်အတိုင်းမင်းကယုံကမောက်မာတဲ့ဗမာအမျိုးသားရေးဝါဒီတွေရဲ့ညွန်ကြားမှုအောက်မှာဘာမှထိထိရောက်ရောက်မလုပ်နိုင်ဘူးလို့ရေးထားပါတယ်။ကိုဗစ်ကရောဂါဖြစ်နေရတဲ့အေအေကိုညီညာရေးဆွေးနွေးပွဲမဖြစ်တဲ့ကိစ္စတွေကြောင့် FPMCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့မတက်ရောက်တာ GIO ကချင်းလက်နက်ကိုင်အဖွဲ့နဲ့အဆင်မပြေတာရခိုင်မှာတိုက်ပွဲတွေကြောင့်လူတွေသေဆုံးဒုက္ခရောက်ရတာတွေဒါအပြင်ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ရတဲ့သုံးနှစ်ပြည့်တဲ့အချိန်စတာတွေအလုံးကိုခြုံကြည့်လိုက်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီအချိန်မှာမြန်မာညီညာရေးကိုဖော်ဆောင်နိုင်မယ်လို့အကောင့်ငင်ခံရွယ်အင်မတန်နဲ့နေတယ်လို့လည်းသူကထောက်ပြပါရယ်စိတ်ပြက်စရာကောင်းတဲ့အနောက်နိုင်ငံညီညာရေးသမားတွေကလည်းဒီတရားရောက်မလို့ဆောင်နိုင်ကြဘူးလို့သူကဆိုပါရယ်ပြန်ဇာတာတွေမတရားထုတ်ယူတဲ့အတွက်ကြောင့်သဘာဝပတ်ဝန်းကျင်ပြုံးပြရတာမူရင်းစေဝါတွေထုတ်လုပ်နေတာသဘာဝပြန်နေရကြောင့်လူတွေဥအိမ်ရှင်ပြောင်းရတာစားတဲ့ပြဿနာတွေအပြင်နုနယ်ရိုင်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးစတာတွေကိုလည်းပဲအနောက်နိုင်ငံတွေကတိတိကျကျဘာမှလုပ်နိုင်တာမတွေ့ရဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီပုံကရေးအတွက်အထောက်အကူပေးတယ်ဆိုတော့အခြေအနေတွေအလုံးဟာကဘာဘန်ရဲ့ဗနာယီပေခုံပေါ်မှာတရုတ်နိုင်ငံရဲ့သရေစီနေတဲ့အရင်းရှင်တူနဲ့ထုနိုင်ခြင်းခံနေရတယ်။ဆိုတော့ဒီအနောက်တိုင်းရဲ့အကူအညီပေးတဲ့လူတွေကောသူတို့လုပ်နေတာဟုတ်မှဟုတ်ရလား။သူနည်းမဟုတ်သူတို့လည်းပဲထိတ်ကောင်းချိတ်ပြီးတော့ခွေးသားများရောက်နေသလားဆိုတာကိုပြန်လည်သုံးသပ်သင့်တယ်လို့ရေးသားထားပါခင်ဗျာ။
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်2015မှာလက်မှတ်ထိုးတဲ့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာဂျာကာလာအတွင်ဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်ဒီကာလအတွင်းအပြည့်ရဒေသမှာကိုဗန်အုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥအောင်ခင်ကသုံးသပ်ရေးသားထားပြီးကျွန်တော်ညွန်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အပြည့်အခက်ရစဲထားပြီးငြိမ်းချမ်းရေးရဖို့ဆွံ့တွေးနေစဉ်ကာလကိုဂျာကာလာလို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်ဒီဂျာကာလာမှာအပြည့်ရနယ်မြေတွေခွင့်ပြုတိုးတက်လာမယ်လုံခြုံလာမယ်ဆိုရင်ကျင်းကျန်ရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာလာအတွင်ဆောင်ရွက်ရမယ့်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးသဘောတူစာချုပ်မှာဖော်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာလာအတွင်နှစ်ဖက်ညီနိုင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဖော်ပြပါတယ်။ဂျာကာလာအစီအစဉ်နဲ့ပတ်သက်ပြီး X-ray ဆောက်ပါဝင်တဲ့သူတည်ဒီရှိဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာရန်ထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊ တင်းနိုင်နဲ့ရန်ကုန်တိုင်းနေပြည်တော်ဆတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွဲဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရမ်းပါပဲ။အနောက်တိုင်းဆယ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ဥတွဲငင်းညာရေးရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။ငင်းညာရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆယ်နိုင်ငံနဲ့ဂျပန်က2016မှာဥတွဲရန်ပုံငွေမှတ်တည်ပါတယ်။
အပြည့်ရဲ့ဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး၊တိုင်းသားစာပေယဉ်ကျေးမှုထိန်းသိမ်းမြှင့်တင်ရေး၊ဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေး၊ဝိရစေဝါတိုက်ဖျက်ရေး၊ပြည်တွင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးသက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေကိုအပြည့်ရစာချုပ်မှာသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဂျားကာလာအစီအစဉ်ကိုသက်ဆိုင်သူတွေကအမျိုးမျိုးအတိတ်ပဲဖွင့်ဆိုနေကြတာတွေ့ရပါတယ်။ရွေချက်ပေါ်မှာလိုက်ပြီးကွဲပြားသွားကြပုံရပါတယ်
။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျားကာလာအစီအစဉ်ကိုအကောင့်ထဲပို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကိုင်တဲ့နေရာတွေဟာဂျားကာလာအစီအစဉ်အကောင့်ထဲပို့ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပြင်ဆိုင်မှုရှိပြီးနိုင်ငံရေးစီရေးအနာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်တွေဖော်နိုင်တယ်လို့ SK South ဦးဆောင်တဲ့ရှီဦးအဖွဲ့ကဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းရင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိအမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှီဦးအဖွဲ့ကတင်ပြထားပါတယ်
။ RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ကြပါတယ်။သူတို့ထင်းချုပ်တဲ့နေမြမှာတိုင်းသားဘာသာတင် जा ပြီးတဲ့စာသင်ကျောင်း2000ကျော်ရှိပါတယ်။ကျမကြီးတရားစင်ရေးစားတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်ရ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကိုင်ပဋိပက္ခကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှေ့ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းရင်းသားတပ်ဖွဲ့နဲ့ရဲသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ်
။ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်တာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အကျိုးတူရဲသားအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရမှာအရေးပါတဲ့အုပ်ချုပ်တွေဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတည်ဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပတော်မှနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြသရာလည်းရောက်ပါတယ်။ဂျာကာလာအစီအစဉ်တွေကိုအကောင့်ထဲပေါ်ရင်ပေါ်နိုင်တယ်လို့အပြန်အလှန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြင်းငြင်းရင်ဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူပြည်ပြည်ရှိဦးရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမရဲ့ကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးပြန်အားဖြည့်ရေးအကြောင်းကိုတင်ပြထားပါတယ်ပြီးခဲ့တဲ့10ကျော်အတွင်းစစ်တွေမြို့မှာကိုဗစ်ကူးစက်မှုနှုန်းရုတ်တရက်ထောင်တက်လာကအခြားမြို့တိုင်းနယ်ပြည်နယ်တချို့ကိုပါစပြန့်စေခဲ့ပြီးကာကွယ်ရေးပြန်အားဖြည့်ဖို့အရေးကြီးနေပါပြီ။ဒါကြောင့်အခုလိုကာကွယ်ရေးပြန်အားဖြည့်တင်ပါလဲ။ဘလို့ဘယ်နေရာတွေမှာအဓိကကာကွယ်တင်ပါလဲ။ဒီအကြောင်းရန်ကုန်စစ်ဟုံးကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
ရေဘော်တက္ကသိုလ်ဝန်ကြီးပမခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်စစ်တွေမှာပေါ့နော်ဒီကိုဗစ်ဖြစ်နှုန်းကအရင်နဲ့မတူဘဲနဲ့တော်တော်ကိုပဲမြန်မာဆန်ဆန်မြန်မာဆတ်ဆတ်ဖြစ်လာတယ်ပေါ့ဆရာရေနော်ဖြစ်တဲ့လို့ဟာထောင်တက်မဲ့အနေအထားမျိုးရောက်နေပါတယ်ဆရာအဲ့တော့အဲ့ဒီအချိန်တွေမှာပြည်သူလူထုအနေနဲ့အဓိကဘာတွေသိသင့်လုပ်သင့်တာကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ဒီမှာကိုဗစ်စဖြစ်ခဲ့တဲ့မတ်လအနေစပြီးတော့မေလနောက်ပိုင်းလောက်မှာပြန်ကျသွားတယ်လို့ကျွန်တော်တို့ထင်ခဲ့ရပေမယ့်မကြသေးခင်ဩဂတ်လပိုင်းမှာပဲရခိုင်ပြည်နယ်စစ်တွေမြို့မှာပြန်ပြီးတော့ကိုဗစ်လူနာတွေက စတွေ့ရာနေစပြီးတော့အခုလောလောဆယ်တခုံလို့သူကတက်နေတာကိုတွေ့ရတယ်။မနေ့ကမနေ့ဘူတဘူးနေ့စီရင်အရဆိုရင်တော့တနေ့တည်းနဲ့80ထပ်တယ်ဆိုတာစံကြီးအမြင့်ဆုံးလို့ဖြစ်နေတော့နောက်ပိုင်းလည်းပဲစကိုင်းပြည်နယ်ဘက်မှာပို့ပြီးတော့တက်တက်လာနိုင်တယ်ဆိုတဲ့အခြေအနေတွေတွေ့နေတယ်။ဒါနဲ့ပို့ပြီးစိုးရိမ်တာကဒီရခိုင်ပြည်နယ်ဘက်ကရှိနေတဲ့ဟာကိုကျွန်တော်တို့ကကွန်တိန်းကိုရခိုင်ပြည်နယ်ထဲမှာပဲထိမ့်ထားနိုင်လို့တခြားတိုင်းနဲ့ပြည်နယ်တွေအားလုံးပြန်ပြီဆိုရင်ပို့ပြီးတော့ငကိုရတဲ့ကြောက်ရတဲ့ဟာကိုကျွန်တော်တွေ့နေရတယ်ခင်ဗျ။ဒီတော့ဒီ virus ကူးစက်မှုတော့အရင်မြင်နေဆိုတာကိုတော့တွေ့ရ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောစုံရမယ်နေထားရှိသေးလားဆရာ
ဒီရခိုင်ပြည်နယ်မှာတခုတည်းမှာပဲဖြစ်နေတယ်လို့ထင်ရပေမဲ့ဒီနေ့ကထွက်လာတဲ့အဖြေတွေအရတောင်ကြီးကလူနာတယောက်ပါပါနေဆိုတာကိုလည်းတွားတွေ့ရဒီမှာ covid positive case အနေနဲ့ကျွန်တော်ရန်ကုန်စီးပွားရေးမှာစပြီးတော့တွေ့သွားတယ်ဆိုပြီးအဲ့အာကိုပြန်ကြည့်တဲ့အခါမှာတောင်ကြီးကပဲရန်ကုန်ပါလာကရန်ကုန်မှာနေတော့အချိန်မှာပဲကူးသလားဒီလိုမျိုးမသိရတဲ့အခါမှာအခုဆိုရင်တနိုင်ငံလုံးမှာတိုင်းနဲ့ပြည်နယ်ဒီမှာရှိနေတယ်ကျွန်တော်တို့မသိသေးတာမျိုးရှိနေတဲ့အတွက်ကြောင့်အချိန်မရွေးကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဝါးကနေဒီလိုထောင်တက်လာနေတဲ့အခြေအနေတွေရှိတယ်လို့ကျွန်တော်တို့ကမှန်းသပ်လို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ကိုဗစ်ပြန်ကောင်းထောင်လာတဲ့သဘောပေါ့ဆရာနော်အဲ့တော့ကာကွယ်ရေးတွေရောဘယ်လိုပြန်လုပ်တယ်လဲဆရာကြီ
းဒီကိုဗစ်ရဲ့ကာကွယ်ရေးနည်းလမ်းတွေဆိုတော့ကျွန်တော်တို့ပြည်သူပြည်သားအားလုံးမှာမတ်လတွေကနေစပြီးတော့အတွေ့အကြုံရှိပြီးသားပါအဲ့တော့ကြောက်နေတဲ့အတွက်ကြောင့်အရင်လိုက်နာကြတယ်အခုလိုမျိုးတခုံတို့တိုးတက်လာတဲ့အခြေအနေကိုမရောက်ခဲ့ဘူးအခုအဲ့ဒီလိုမျိုးလိုက်နာမှုအားနည်းတဲ့အတွက်ကြောင့်ပါလေကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေရဲ့ထိခိုက်နိုင်စွာနည်းလို့သာဒီရခိုင်ပြည်နယ်မှာဒီလိုတက်နေတဲ့အခြေအနေမျိုးအဲ့တော့ကျွန်တော်တို့ဒီရန်ကုန်မှာ March April မေတုန်းကဖြစ်နေတဲ့အခြေအနေမျိုးလိုက်နာခဲ့ကြလို့တဖြည်းဖြည်းနဲ့ပြန်ကျသွားတဲ့အခြေအနေမျိုးထိန်းထားနိုင်ဖို့ဆိုရင်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့လိုက်နာမယ့်ကိစ္စတွေကိုအခုအချိန်မှာပြန်ပြီးတော့အဲ့ဒီအခြေအနေနောက်တော့ပြန်ပြီးတော့ကာကွယ်ထားတဲ့နေအခုဖြစ်တဲ့အခြေအနေကတိုင်းပြည်ထဲမှာပဲပြန့်နေတဲ့ local spread လို့အခြေအနေမျိုးပို့ပြီးတော့ကြောက်ဖို့ကောင်းပါလိမ့်။တခြားတိုင်းပြည်ကနေပြီးတော့ပြန်လာတဲ့ဤတော်ပြန်နေရဲ့အခြေအနေမှာ covid positive case ဖြစ်တာကသိပ်ပြဿနာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံ policy နဲ့ quarantine ကိုထားတယ်၊ swab ကိုယူတယ်၊စစ်ဆေးတယ်၊တွေ့ရင်တခါတည်းတက်ဆိုင်တဲ့ဆေးရုံမှာခွဲခြားပြီးတော့ထားတယ်။ဒီစနစ်တွေကမှန်ကန်တဲ့အတွက်လည်းပဲတခြားနိုင်ငံတွေကနေပြန်လာတဲ့လူတွေမှာဖြစ်တဲ့ကိစ္စထက်ကျွန်တော်တို့ဒီ local မှာဖြစ်နေတဲ့ကိစ္စပို့ပြီးတော့ရန်ရေးကြည့်နေတာကိုတွေ့ရတော့ဒီကိုယ့်ရဲ့ပြည်တွင်းမှာပြည်နယ်ကူးစက်မှုဆိုတဲ့ကိစ္စအတွက်ကနောက်ဆုံးကျတော့ပြည်သူအပြင်အဓိကဆိုတဲ့ကိစ္စကျွန်တော်ပြည်သူလူထုတွေလိုက်နာပေးမှရန်ကုန်တို့လိုမန္တလေးတို့လိုတောင်ကြီးတို့လိုဒီလိုလူကြီးထူထပ်တဲ့မြို့ကြီးတွေမှာစကိုင်းပြည်စစ်တွေလိုမျိုးထောင်ပြီးတော့ကိုဗစ်လူနာတွေအများကြီးပြန်လဲမတိုးပွားလာမှာဖြစ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာเนาะအခုကပိုးရတယ်ဒီကူးစက်တာကအရင်ထက်တော့မြန်နေတဲ့သဘော
ဟုတ်ကဲ့ပိုးရဲ့ကူးစက်မှုကမြန်နေဆိုတဲ့အတွက်ကြောင့်သူစုလူဝေးနဲ့ social distancing နဲ့ဒီလိုကိစ္စမျိုးဆိုရင်ပြန်ပြီးတော့ငိုရတဲ့တော့ပို့ပြီးတော့တင်းကျပ်တဲ့နော်ခုအချိန်မှာဒီ covid ကကိုယ့်ပတ်ဝန်းကျင်မှာရှိနေတယ်လို့သဘောထားပြီးတော့ငိုတိုင်း March April တုန်းကလို့ဤကိုမိမိ view ဆိုင်ပြီးတော့နေပေးမှအဲ့တော့ covid ကာကွယ်နည်းတွေဖြစ်တဲ့လက်ဆေးမယ်နှာခေါင်းကြီးတက်မယ် social distancing လုပ်မယ်အိမ်မှာပဲနေမယ်တက်နေသမျှအပြည့်မထုတ်ဘူးဒီအရင်နဲ့ပတ်သက်လို့ဒူးဒူးကတီးပြီးသားလို့ကျွန်တော်ထင်ပါတယ်ပြီးရဲ့ဒါနဲ့ပေါ်ဒီကိစ္စမတွေ့သေးတဲ့အတွက်ကြောင့်ပေါ်နေကြတာဖြစ်တယ်ဘုရုတလည်းဘာတွေလုံးကြပါလို့ပြန်ပြောတာတဲ့ဆိုင်အရင်တော့ကလုံဖူးခဲ့တဲ့အတိုင်းပြန်ပြီးတော့နေပေးကြဖို့တိုက်တွန်းလိုပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာတို့ဘက်ကတော့လူနာတွေကိုထိတွေ့ခဲ့တဲ့လူတွေပေါ့နော် contact tracing လုပ်တဲ့အခါမှာရောပြည်သူတွေရဲ့ပူးပေါင်းဆိုင်မှုနေတာဆရာပါအကြံပေးခြင်းနေတယ
်တကယ်တော့ positive case တစ်ခုတွေ့ပြီဆိုရင်ကုဆတ်မှုကိုနောက်ထပ်မပြန်ပွားအောင်လို့ဒီလူနဲ့ထိတွေ့ခဲ့တဲ့လူတွေကိုထပ်မံပြီးတော့ swab ပြုတယ်စစ်ဆေးတယ်ဒီအမျိုးတွေလုပ်တဲ့အခါမှာပြည်သူလူထုနဲ့ပူးပေါင်းပါဝင်တင်တာကရောလူနာအနေနဲ့ကိုဥပပေါင်းပါဝင်တင်တာကကိုနောက်တစ်ခုကကျတော့ဟိုတခါတလေကျတော့ကိုကြောင့်တခြားလူတွေလည်းအစ်စ်ခံတခြားလူတွေကလည်းကွာရန်တင်းသွားရင်သွားရမယ်ဆေးစစ်ခံရမယ်ဒီလိုအခြေအနေမျိုးတွေရှိတဲ့အခါကျတော့ဒီ contact tracing မှန်မှန်ကန်ကန်ရဖို့ကလည်းပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဘာကြောင့်လဲဆိုတော့လူနဲ့တွေ့ခဲ့ရင်တွေ့ခဲ့တယ်ဘယ်လိုသွားရင်သွားခဲ့တယ်သွားခဲ့တဲ့နေရာကလည်းပဲဟုတ်တယ်သူလာခဲ့တယ်ဒါမျိုးတွေကိုမှန်မှန်ကန်ကန်ဖြေပေးနိုင်ရင် contact tracing ကောင်းရင်ကူးစက်မှုလုံးကိုထိန်းချုပ်နိုင်တဲ့အခြေအနေပါတော့contact ဖြစ်ခဲ့တဲ့ထိတွေ့ခဲ့တဲ့လူတွေအကုန်လုံးကိုပြန်လည်ထိန်းချုပ်လိုက်ရရဖြစ်တဲ့အတွက်ကြောင့်အဲ့ဒီဟာကအရေးကြီးဆုံးနဲ့မှာပါတယ်လို့လက်ကျွန်တော်ရှင်းတယ်။ဒါကြောင့်မလို့ဒီသတင်းချက်လက်နဲ့ပတ်သက်လို့စုံငန်းစီစီတဲ့အခါမှာလည်းပဲအမှန်တိုင်းပြောစီခြင်းပါတယ်။ဒါမှကိုကြောင့်နောက်ထပ်လူများထပ်ပြီးတော့ကူးစက်စီမဲ့အခြေအနေမျိုးရောက်မှာ
ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့အခုဒီစစ်တွေမှာအထူးသဖြင့်ဒီကူးစက်မှုအများဆုံးဖြစ်နိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသုံးသပ်ထားတာကတော့အများသူကသွားကြတဲ့ဈေးတွေပေါ့ဆရာနော်။အဲ့ဒီအတွက်ကိုဆရာဘယ်လိုအကြံပေးချင်လဲ
။ကျန်းမာရေးနဲ့အလောက်ဝန်ကြီးဌာနကကြေညာချက်တွေထဲမှာပါပြီးသားပါ။ဈေးကိုသွားမယ်ဆိုရင်ကျန်းမာနေတဲ့လူကသွားပါ။ ဟုတ်ကဲ့ကိုဗစ်ကတကယ်လို့ကိုရှိမှာတခြားယောဂတွေရှိနေတဲ့လူမျိုးစုရဲ့အန္တရာယ်ရှိတဲ့အတွက်ကြောင့်ကျန်းမာငယ်ရွယ်တဲ့သူတွေဒါဈေးသွားပါဈေးသွားတဲ့အခါမှာတတ်နိုင်သလောက်အိမ်သားတဦးသာလျှင်အခြေရေအတွက်နေပြီးတော့သွားပါဈေးသွားတဲ့အခါမှာကမချက်တွေဖြစ်တဲ့ max တို့ဒီလက်အိတ်တို့အရှေ့ကနေပြီးတော့မျက်နှာအုပ်တို့ဒီလိုမျိုးဟာမျိုးတွေနဲ့စနစ်တကျဝိဆင်ပြီးတော့မှသွားပါဈေးဘက်ကအနေနဲ့လည်းတကယ်တော့ပြန်တင်းကျုပ်နေတာဒါလည်းအခုလောဆယ်လည်းလုပ်နေပါတယ်ဒီလိုစနစ်တကျနဲ့လူစုလူဝေးမဖြစ်စေအောင်ဝင်နာထွက်တာအနေသွားတာလာတာပတ်စံငွေရှင်းတာစဒီလိုအခြေအနေမျိုးတွေကိုစနစ်တကျလုပ်ပေးဖို့တော့လိုတာပေါ့လေဒါတွေလည်းအခုလောလောဆယ်လည်းလုပ်နေတယ်ဥပမာလည်းအခုဈေးတင်ကျွန်တော်ကတော့မကပါဘူးတခြားသောလူစုလူဝေးဖြစ်နေတဲ့စားတော့ခရအစဒီလိုအခြေအနေမျိုးတွေမှာ social distance ကိုဒီလိုကလိုပဲပြန်လည်ကျင့်သုံးပေးကြဖို့လိုမယ်စစ်တပ်မှာအခုအများကြီးခုလိုမျိုးထောက်တက်နေတဲ့ဆိုပေမဲ့စီနီစီကဲနေကိုတိုင်းနာပေးမယ်ဆိုရင်အမကြခင်ပြန်ပြီးတော့ကြာသွားနိုင်ပါလိမ့်မယ်အဲ့ဒါမလိုက်နာဘူးဆိုရင်ပို့ပြီးတော့များလာနိုင်တဲ့အတွက်ကြောင့်လိုက်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်တွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တရင်တည်လောက်မှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေဆက်ပြည်အောင်စုငင်းချင်းရဲ့ညီလာခံသွားတက်ရောက်နေစဉ်ထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းရှိတက်စခန်းတစ်ခုစုပ်ပေးဖို့အစိုးရတက်မတော်ကညွှန်ကြားလို့စစ်ရေးတင်းမာမှုတွေရှိနေပါတယ်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးတိုးမြင့်လာနေပြီးတော့မြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါတယ
်ကျမကနန်းခွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ပေါ်ချုပ်ကြီးရစနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွတ်တက်ပြီးပြန်မရောက်လာသေးခင်မှာပဲရှမ်းပြည်အရှိပိုင်းထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းမှာရှိတဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကပြောဆိုလိုက်တဲ့အတွက်နှစ်ဦးနှစ်ဖက်ကြားစီရဲတင်းမာမှုတွေဖြစ်နေပါတယ်ဒီတင်းမာမှုဟာဇူလိုင်လ3ရက်နေ့ကဖြစ်ပွားခဲ့ပြီးနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေချိန်အစိုးရတပ်မတော်ကမောင်းသူမဲ့ drone နဲ့ RCSS တပ်စခန်းပေါ်ပြန်တန်းရက်ကူးလို့ RCSS ဘက်ကပြစ်ခတ်ရမှာတပ်မတော်ဘက်ကလည်း RCSS တပ်စခန်းစီကိုလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရကနေကနေ့အထိစစ်ရေးပုံမတင်းမာလာနေပါတယ်။အဲ့ဒီ data ဖက်မှာ UWSA တောင်ပိုင်းဝါတဖွဲ့ကလည်းရှိနေလို့အစိုးရတပ်မတော်တိုက်ရင်ငိုင်းရင်ထမနဲ့အင်အားဖြင့်လှုပ်ရှားနေတဲ့အပေါ်တောင်ပိုင်းဝါတဖွဲ့ဘက်ကလည်းစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်
။တန်လွင်မြေရှန်တက်လို့ကရင်ပြည်နယ်မြိုင်ကြီးကိုရှစ်ဆောင်စခန်းနဲ့ဤထုထရှစ်ဆောင်စခန်းကစစ်ပေးဒုက္ခရတွေနေအိမ်တွေရေမြုပ်ပြီးရေပေးလို့ရကိုပြောင်းရွှေ့နေထိုင်နေကြရပါတယ်။ဩဂုတ်လ24ရက်နေ့ကစတင်ပြီးရေတက်လာနေတာပါ။ရေပေးထဆောင်ရတဲ့မြန်ကြီးကိုစစ်ပေးဆောင်မိသားစုတရာကျော်ဤဒုထစစ်ပေးဆောင်စခန်းကမိသားစု40ကျော်ရေပေးလူရပြောင်းရွှေ့ရပြီးသူတို့တွေဟာစာဝတ်နေရတဲ့အကူအညီလိုအပ်နေဆဲဖြစ်တယ်လို့ကိုဗစ်ရောဂါကင်းစင်ဖို့လဲစီကန်းချက်နဲ့အညီနေရာချထားနိုင်ဖို့ခက်ခဲရှိနေတယ်လို့စစ်ပေးဆောင်စခန်းကျမရေးတာဝန်ခံဆရာမနန်းတစင်ကပြောပါတယ်တန်လွင်မြေဟာစိုးရင်ရေမှထက်ရှိနေသေးတယ်လို့မြေရဲ့ကြောင့်ပါအမျိုးရဲ့မြေနှင်းပိုင်းမှာရေမြုပ်နေဆဲဖြစ်လို့ကရင်ပြည်နယ်အစိုးရကနေရေပေးဆောင်စခန်းနှစ်ခုဖွင့်လှစ်ထားပေးပါတယ
်ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်မှုတွေကြောင့်တတိုင်တွေကျိုးတတ်ကျိုးတွေပြတ်လို့ပူရီတောင်နဲ့မောင်တော်မြို့နယ်အတွင်းမှာမျက်စိမီးပြတ်တောက်နေပါတယ်။ဩဂတ်စ်လ24ရက်နေ့နေ့လယ်ပိုင်းကရတိတောင်မြို့နယ်ညောင်ပင်လကျေးရွာနဲ့ရေမြက်ကျေးရွာအကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါ။မေယုမြင့်တပေးနေထိုင်တဲ့လူထုကတော့မြက်အတွင်းသွာလာနေတဲ့အစိုးရရေတပ်မတော်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်တတိုင်ကျိုးကြပြီးအခုလိုမျက်စိမီးပြတ်တောက်သွားတာဖြစ်တယ်လို့ပြောပါတယ်။
ရခိုင်တပ်တော် AA ကနေဖမ်းဆီးထားတဲ့ချင်းလူငယ်လေးဦးထက်က3ဦးကိုပြန်လွတ်ပေးလိုက်ပေမဲ့ကြံတဦးကိုပြန်လွတ်ပေးခြင်းမရှိသေးပါဘူး။ဩဂုတ်လ25ရက်နေ့နံနက်ပိုင်းကရခိုင်တပ်တော် AA ကနေပြန်လွတ်ပေးလိုက်တဲ့ကိုခင်မောင်ထွန်းကိုဘင်ဂျမင် ကိုအောင်ထွန်းကိုတော့တုံးဟာပလဲဝမြုပ်ကိုပြန်လဲရောက်ရှိလာကြပေမဲ့ကြံချင်းလူငယ်တအူးကိုအောင်ဆိုးကတော့လွတ်မလာသေးဘူးလို့ချင်း IDBS Support Committee CISC ရဲ့အတွင်းရေးမှူးကိုကျော်အောင်ကပြောပါတယ်။ဇူလိုင်လ 29 ရက်နေ့ကသူတို့တွေဟာရခိုင်ပြည်နယ်ကြောက်တော်မြုပ်ကနေနေရပလဲဝမြုပ်ကိုပြန်လာချိန်လမ်းခရီးမှာအဖမ်းခံခဲ့ရတာပါ။
COVID-19 ကာကြောင်လာနဲ့ချီပိတ်ထားတဲ့နယ်စပ်ကုန်တွေရေလမ်းကြောင်းတွေကနေ့အထိပြန်မဖွင့်နိုင်သေးတဲ့အတွက်ကချင်ပြည်နယ်ကနာနာသီးကုန်တွေနာနာသီးရောင်းမရလို့အခက်ခဲကြုံတွေ့နေရပါတယ်။အရင်နှစ်တွေတုန်းကမြစ်ကြီးနားထွက်နာနာသီးတွေကိုတရုတ်နိုင်ငံဘက်အပြင်ကချင်ပြည်တဟွာလုံးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးဖက်ပါရောင်းရလို့ဈေးကောင်းကောင်းနဲ့မြစ်သားစုဖူလုံမှုရှိပြီးဒီနှစ်မိုးတွင်းမ
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းတွင်ကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားသလိုမြို့တော်စစ်တွေမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးကန့်သတ်မှုတွေလုပ်ထားပါတယ်ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပြီးစာဝတ်နေရေးအတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အကြောင်းတွေကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ဩဂုတ်လတတိယပတ်ကစပြီးရခိုင်ပြည်မှာကိုပိုက်နိုင်တိကူးစက်မှုတဟုန်ထုတ်မြင့်တက်ခဲ့တဲ့အတော့အခုအခါမြို့နယ်တချို့မှာကင်းသတ်မှုတွေထုတ်ပြန်ထားသလိုစိုက်တွေမြို့မှာညမထွက်ရအမိန့်ပါထုတ်ပြန်ထားပြီးကျင်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စေကန့်တွေကိုလိုက်နာကြဖို့အရက်ဖအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်။ကိုပိုင်နိုင်တီကာကွယ်ရေးအတွက်စိုက်တွေမျိုးမှာလှုပ်ဆောင်နေတဲ့အခြေအနေကိုရွှေရုံမိုက်တာဖောက်ဒေးရှင်းကကိုမောင်းထေဝါကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ဒီကနေ့အခြေအနေမကောင်းပါဘူးမိုးကရွာမလို့ဖြစ်နေတဲ့အတွက်ဆေးမပြန်ပဲတန့်ထားရပါတယ်ကျွန်တော်တို့ကလူတိုင်းကိုမက်စတပ်ဖို့ပညာပေးအတ္တိပညာပေးတွေပြုလုပ်ပေးပါတယ်နောက်ပြီးလူစုဝေးမလို့ဖို့စတာတွေကိုပြောကြားပေးပါတယ်
ရောဂါထိန်းချုပ်တဲ့အနေနဲ့ရခိုင်ပြည်မှာကုန်းလန့်ရေလန့်အပြင်လျှံပြည့်စွေမှုတွေပါရက်တက်နေပြီးပြည်မနဲ့ဆက်သွယ်တဲ့လမ်းတွေပါကင်းသတ်မှုတွေရှိနေတဲ့အတော့ကုန်းစည်စီဆောင်းမှုတွေရက်တက်မှာကိုပြည်သူတွေစိုးရိမ်နေတဲ့အပေါ်ဝင်လာဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကုတ်ဆန်ကအခုလိုပြောပါတယ
်ရောဂါလေးဒီနေ့ဒီစားတိုးလာတဲ့ပုံမှာကုန်းစည်စီဆောင်းမှုရက်တက်နေဆိုတော့ဒီမှာရှိနေတဲ့သူတွေရဲ့အိမ်ကကြီးတော့ပေါ်လေးဆိုင်တောင်းရေးအခက်အခဲတွေရောကြတော့ဒီကျမရဲ့ဆရာဒီဒီကိစ္စရပူရောခက်ခဲလေးမှာပေါ့နော်အဲ့တော့တကယ်တမ်းကတော့ဒီရောဂါဘယ်လောက်ပဲဖြစ်ဖြစ်ပေါ့လေကျင်းစင်းစစ်မှုကလူမျိုးစနစ်ကပြည်မလေးဆိုတဲ့အလို့အစိုးရအနေနဲ့စဉ်းစားရဖို့လိုအပ်တာပေါ့
ရခိုင်ပြည်မှာကိုပိုက်နိုင်တဲ့အလျံအမြန်ကူးစက်ဖြစ်ပေါ်မှုဟာမကြံမီကြံ့ပတ်မဲ့ရစ်ကောက်ပွဲကိုထိခိုက်နိုင်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ
်အဲကြည့်ပါတယ်ဘာလဲဆိုတော့ကျွန်တော်ကိုဗစ် -19 ကအခုဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာအလျံအမြန်ပဲစိုးပွားလာနေပါတယ်အဲဒီစိုးပွားလာနေတဲ့သူဒီရဲစိုးရင်ကြောင်းကြမှုဟာလည်းဆုံးဆုံးမှတ်ကိုရောက်နေပါတယ်အချို့မျိုးတွေဆိုရင်ကျွန်တော် stay at home ဆိုပြီးတော့အပြင်ကိုမထွက်ရတဲ့ဆိုတော့တန်တက်ချက်တွေလည်းရှိကြတယ်ဒီချင်းနေရာဒီဖက်တူပြီးတော့ဖြစ်လာနိုင်ကြအကြောင်းလဲရှိပါတယ်အဲ့တော့ဒီဟာဒီရေတောက်ပွဲအပေါ်မှာစိတ်ဝင်စားမှုအာယုံအားနည်းသွားတယ်အဲနောက်ပြီးတော့တစ်ဖက်မှာလဲစစ်ပွဲတွေကဆက်မပြတ်ရှိလာနေတော့ဟောကျွန်တော်တို့အနေနဲ့ဒီရေတောက်ပွဲမှာပြည်သူတွေရဲ့စိတ်ပါဝင်စားမှုဟာငကိုကတည်းကအများကြီးပုံမော်ပြီးတော့ရောကြသွားနိုင်တဲ့အခြေအနေမျိုးဟိုရှိရဲ့
အောက်ကလ26ရက်နေ့ဒီအာကစားနဲ့ကျင်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအတည်ပြုလူနာပေါင်း984ဦးသေဆုံးသူ6ဦးရောဂါကောင်းဆောင်သူ311ဦးရှိတယ်လို့တံတန်းထုတ်ပြန်ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်မှာအတေပြုလူနာ122ဦးနဲ့မြန်မာနိုင်ငံမှာဒုတိယအများဆုံးဖြစ်တယ်လို့သိရပါတယ်
။နိုင်ငံတော်အစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ COVID-19 ရောဂါကာကွယ်ထိန်းသိမ်းကူးသနိုင်ဖို့အတွက်ဥပဒေထုတ်ပြန်ထားတဲ့အချိန်မှာ2020အထွေထွေရွေးကောက်ပွဲကလည်းမဖြစ်မနေကျင်းပဖို့ရှိနေပါတယ်။ဒီအပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝင်ရောက်ရှင်ပြိုင်ဖို့အဆင်သင့်ဖြစ်နေပြီလားအာဏာရပါတီနဲ့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ခုနှစ်မြန်မာအဖွဲ့အစည်းရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ကြေညာထားပါတယ်။အာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီဘွဲ့ချုပ် NLD ကအမတ်လောင်1132ယောက်နဲ့ရွေးကောက်ပွဲဝင်ဖို့အဆင့်တက်ဖြစ်နေပါပြီ။ ဒီကိစ္စနဲ့ပတ်သက်ပြီးမွန်ညွညွရေးပါတီ MUP တွဲဘက်အတွင်းရမှုတဲ့နိုင်လျေသမားကအခုလိုပြောပါတယ
်ကျွန်တော်တို့ရေးပါတီဒီအလိုအလုတ်လုတ်ဖို့ကဟိုအကတ်တ်ဖြစ်စရာတွေကျွန်တော်တို့ကြုံတွေ့ခဲ့ရရေးဘွယ်ကျင်းမမကြီးကြီးညာပြည်တန်နဲ့တစ်ဆက်ထဲမှာပဲကိုယ်စဲလောင်းအမိစင်းတင်သွေးရမရဲ့ကိုကျူလိုက်20တတ်မှတ်ပြီးတော့ကြီးညာခဲ့တယ်ရေးပေါင်း20အသွေးမှာတာကိုယ်စဲလောင်းယူချေတဲ့ကိစ္စတွေအတော့နိုင်ငံရေးပါတီတွေအလုတ်လုတ်တဲ့ခါမှာတော်တော်လေးကိုကြက်ရိုက်တယ်သို့တော့ NLD ပါတီကတော့ဂျွန်လတ်ကုံလောက်မှာကိုယ်စဲလောင်းယူချေကိစ္စတွေကတော်တော်လေးကိုခရီးရောက်တယ်ပြီအဲ့ဒါကကော်မရှင်နဲ့ NLD ကြားမှာဘယ်လိုဆက်ဆံရေးအရှိနေတယ်လဲဆိုတာကဟိုစဉ်းစားစရာတွေဖြစ်လာတာပေါ့နော်
ရွေးကောက်ပွဲကမရှင်နဲ့အာဏာရပါတီတို့နှိစမှုရှိနိုင်တဲ့အတွက်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းကချင်ပြည်နယ်ပြည်သူပါတီ KSPB ဒုတိယဥက္ကဋ္ဌနှင့်ဦးကွမ်ကန်အောင်ခန်းကအခုလိုပဲပြောပါဗျာ။
တမတာတိန်စိန်လက်ထက်လုံးဝလည်းကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လူတွေပဲရွက်ကောက်ပွဲကော်မရှင်မှာဦးစီးခဲ့တယ်။အခုလည်း NLD နဲ့ဆိုင်တဲ့ဟာဒီပဲရွက်ကောက်ပွဲမှာဦးစီးနေတဲ့ဟာမျိုးလွတ်လပ်ပြီးမှတရားမျှတတဲ့ရွက်ကောက်ပွဲဖြစ်ဖို့ဟာအကုန်လုံးလေးစားယူတည်တဲ့လူတွေဖြစ်ဖို့လိုတယ်။လွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုတယ်။ကြောင်းလေးပေးဖို့ကျွန်တော်မကြာခဏပြောပါလေ။ဒါပေမဲ့အခုထိတော့ဘာမှကြောင်းလေးချင်းမရှိဘူး။ဒါကြောင့်ကျွန်တော်ဟာအစိတ်တူပါမှုတော့အခုထိရှိနေတော့ဖြစ်ပါတယ်
။ပြားပြင်းနယ်ပြမှာလဲရွေးကောက်ပွဲကမရှင်ကအရင်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ရဲ့စီယုံရေးမှူးဟောင်းတွေဖြစ်တယ်လို့လဲကရားပြင်းနယ်ဒီမိုကရက်တစ်ပါတီ KYSTP အတွင်းမှူးဦးတဲတဲ့ကပြောပါတယ
်ကျွန်တော်တို့ကတတိယဖြစ်စီအကြောင်းအရာတချို့ရှိတယ်အဲ့ဒါပါလဲဆိုရင် UC ကလူတွေတော်တော်များများကလက်ရှိအမှားရပါတီရဲ့အရင်သူတို့ရဲ့စီယုံရေးမှူးကြီးပေါ့နော်အဲ့လိုပုံကိုယ်တွေအများကြီးပါလာတဲ့ပုံမှာတော့ဒါကျွန်တော်တို့တချို့ချူဟာရတဲ့တရားဖြစ်စီရဖြစ်ရှိနေတာပေါ့လေ
2020ထွေထွေရေးကောက်ပွဲကျင်းပဖို့ရက်သက်သက်10ဘတ်လောက်ပဲကြာရှိနေတဲ့အချိန်မှာတချို့တိုင်းရင်းသားနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်အမည်စရင်ထောက်ပြနိုင်တာတွေမရှိသေးတဲ့အပြင်ကိုဗစ်ရောဂါကာလလူမှုသွေးဆောင်ရေးကာတာချက်အခက်ခဲအောင်နိုင်ရေးပြင်ဆင်ချိန်ခက်ခဲတွေကြောင့်လည်းဆွေစည်းရုံးဖို့အချိန်မလောက်မှကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ရှင်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်မှာယခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်ပြင်မထွက်ဖို့အစိုးရကထုတ်ပြန်ထားပါတယ်တန်လွင်မြင့်ရဲ့ရှမ်းတက်နယ်လို့ကရင်ပြည်နယ်စစ်ရှောင်စခန်းကစစ်ပြေဒုက္ခသည်ရာကနန်းဟန်ရေပေးလို့ရာကိုထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်
ဒါရရှိမယ်ခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့ဖို့စိတ်ပိုင်းဖြတ်ထားတယ်လို့ထုတ်ဖော်ပြောဆိုလိုက်ပြီးပဲရင်တပ်မစ္စိုင်းဒုံးလက်နက်တွေစမ်းသပ်ပစ်လွှတ်တာဆီးရီးယားလူသက်ဘာရှာအယ်အာဆတ်အစိုးရနဲ့စင်ပွားအကြမ်းဖက်သမားတွေကိုဆက်လက်ပံ့ပိုးပေးနေတာအာနာရှင်မဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံနဲ့25နှစ်ကြာမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအတွက်ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေကကဘာတဝန်းကိုတတိရှိကြဖို့နှိုးဆော်လိုက်တာပဲဖြစ်ပါတယ်။ဒါပေမဲ့ဒီစိုးရင်စရာကောင်းတဲ့စီးရင်ထဲမှာပါတဲ့အီရန်အစိုးရရဲ့ဆိုးရွားလာတဲ့လုပ်ရက်တွေကအီရန်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုပိုတိုးစေတယ်ဆိုတာကိုမိတ်ထားလို့မရပါဘူး။အီရန်နိုင်ငံမှာထင်ရှားတဲ့အမျိုးသမီးနဲ့ចောင်းသားအခွင့်အရေးလှုပ်ရှားသူဘဟာရီဟီဒီယက်ကိုထောင်ဒဏ်၄နှစ်နဲ့၈လအပြစ်ပေးလိုက်တယ်လို့နယူးယောက်အခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောပါတယ်။သူ့ကိုလူစုလူဝင်းနဲ့နိုင်ငံတော်လုံခြုံရေးကိုထိပါနှောက်ယှက်မှုနဲ့နိုင်ငံတော်ဆန့်ကျင်ရေးဝါဒဖြန့်မှုစတဲ့အမှုတွေဆင်ပြီးတရားစွဲဆိုလိုက်ပါတယ်။ IRGC လို့အတူကောက်ခေါ်တဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကနေယူကရိန်းခီးသည်တင်လေယာဉ်ကိုပစ်ချခဲ့မှုနဲ့ပတ်သက်ပြီး2020ဇန်နဝါရီလတုန်းကငြင်းချမ်းစွာကန့်ကွက်ဆန္ဒပြပွဲမှာသူပါဝင်ခဲ့ပြီးအဖမ်းခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီလေယာဉ်ပစ်ချခံရလို့သေဆုံးသူ186ယောက်ရဲ့အဖြစ်နဲ့2019ခုနှစ်နိုဝင်ဘာလအီရန်နိုင်ငံတဝှမ်းလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့ဆန္ဒပြသူတွေရဲ့အဖြစ်ကခိုင်းနှိုင်းလို့ရတယ်လို့ Miss Hederyak က Twitter အနေနဲ့ပြောလိုက်ပါတယ်။ပြည်သူတွေရဲ့အခွင့်အရေးအတွက်ငြိမ်းချမ်းစွာလှုပ်ရှားမှုတွေကြောင့် Miss Hede yet town emma town and negea bibabi. A cool tabby a pankara to the outema hobau. Ukraine lay in Pietra Mujang, they songa dure a duet. The Udiama Dawan Kana, a Pietbera, Machide Rajang, Gangwe Kelu, Sana Piadure, a pankanga jaware. IRGC, Iran Donae, Pizan Daya Loyago, Sanchen, Gangwe Jau, Sana Topo Jalu, Tazene Chile, the Cha Iranangan Darile, Taunani, a Pietbekan at the Lu, the Choso, Jane Dan, Jabotan, Kanjaware. Goyem Weaba, Lu Quinye Ya, Sana Topo Jadu, Bahara Hadia, a Bawe, the Cha Sana Piadure, Kanzania, Dokario, American Piranzua, Mimatabau. Iran Soya, Lu Quinye Chopa Murio, American Piranzua, Celebi, Taubiani, Ma Piabare. Iranangama, Daikaneo, Negote, Soya Dawan Shuduri, a Bawe, Wunjiri, Diadujiri, Ubri, Somoe, Yashirine, Seta Gonzoneo, American, Celeb, Peso, Danka Tabare. Iran Soya Anine, Pidre Mayo, Pipa Mava, Mum Mane Lo Shamuri, Dwe, Jen Midwe Matonai, American Celebi, PR Swango, Pedwa Mapibare. American Nagajai, Wunji, Mike Pompeo, Piodalu Babe, Go Pidureo, Nishelamia, Kanzaya, our Celeb Nekone, Soyao, Kaba, Mietchem, Pia, Gine, Surao, Tenoroa, Shishel, and Piatani, Piedelo Suvare, Tenoro, Sese Nilo Mea Baure. Nishi Lamia, Lil Yu Shukan Tare, Iran Pidure Ataneo, American Pirao Zua, Salet Taukan Dwama Pietelo, Wenji Pompioa, Piojala Jomaknya.
American Soya, Borani Aboki, Timbialu Pivari, Machet Binui, Editorials, VOA, Washington DC, Nitonia, Nitoku, USA, Sayi Nangavare, www.voanews.com Yinzao EDITORIALS Go Email Ponangulu Nitonya Ni Chow Tiku Ditonya Nitongu Fax Nele Ponangavarishin
Akusabi the Ranchen Joko Tempiapi Maba COVID 19 Yoga Shinune Tidri Sasami Durinine Yoga Gusakan and Lekana Piapia Mapiapia The yoga bo shimishi santa sisibu yejirelu, the ratio gaba jamae pue, kusa yoga sanya pinyashan, Maria van Kakhoka, jadabrini, the ratio drenza shenemwe mapiobari, yoga shini durigo, porto shapubu, santa sisimu re lo song yeha, a yejizum pibi, dilu porto naima drogo, dija kwe kuta be naima chedalu, throne sasan durigo ba chia gong naime lule piobari, yoga shi durine, a nigga sasan duri, Yoga lekna mapian, Santa Sisimuri, Losiamulo, Wulo, American Kusa Yoga, Tencho in a Gawis and Abuhotana, CDC Gun, Nanjaja, Pione Topian Labi Majagi Mabe, the Visual Gakulu Pioja like Dapjabari. Pia Saint Lishi, Hurricane Mona and Laura Ha, Jadabrini, American Townbine, Louisiana Pine, Gayurango, Wayo Labi, Moyo Labor, Majonsabu Pimentan and Decatelapian, and yet he had Langlong Chirigo, Pipo Sigabari, Tabime. Gonan Bango, Yusha Lazimaro, Shane Nesho, Dogabari, Monanjo, Louisiana Pinema, at that Selene, you are minkling at the Ubawe, and Nazon Liu, they song get it, Lutheranima, Popia Nibare. Hurricane Monan Toraha, Chadabrini Nilevama, did I know the Naigo, Mine Chausajon at Taikanipi, Louisiana Pinem, Yau Bango, Udi, Yusha Niraba, Yamaning and Manchadabriniga, COVID 19 Luna, the Sachao, Tabi Trigger at Dre. Akuso, Gusai Kayadu, Susu Banga, Chowyak Nabushi Dwa Babi, Tatrida Lunariga, Yakandina Sitrim Yuga Shea, Yangon Tanga Leone, Momia Ji, Tangune, Jabro Muriga, Deosima, Driaraba, Yakandina Rima, Gusan Huri, Mienta Lani Raja, Pinet Gulonta, Malu Ain, Pima Trejabu, Ming Totayagani, Akuka, Yamatria, a Mingova, Dolce Topianbo, Pinsenivari. Yamanangama yet ning a drain, COVID 19 yoga, gusamu, mayajo mienta keranetu, tenang a luma jowny picket at the endrija, tiny nesa lunjoe anabandriga, tiny man nesa go, the rita, sounds he lanibari, dabi, nesa went to a drugo, but tenter libari, a to the pin mesa got nesa gatrine, monk and resigo, toar and landrigo, tinin to the seized dobu shibari. Doubtanimanakin the endriga or the lau barbation, coronavirus yoga, gusamu, yebo, chinija. Viewing Myanmar by Tolin Jedrigo, Yai Bonsan Pione Tolin Penirama, Doda Shambam Sechanda, Gujam Achavazi, Viewing Nas and Edre Jesu Demare, Jamal Kimu Taka.
This program has come to you from the Voice of America, Washington.